အကျဉ်းချခံနေရတဲ့ PKK Cut အလုံသမားပါတီခေါင်းဆောင်အတူလာအိုဂျလန်ကသူ့အဖွဲ့ကိုလက်နက်ချဖို့ပြောကြားခဲ့တဲ့နောက် Cut တပုံတွေဟာစနေနေ့မှာအပြစ်ခတ်ရဲစဲကြောင်းကြီးညာလိုက်ပါတယ်။ဒါဟာ Cut အဖွဲ့ရဲ့နှစ်ပေါင်း40ကျော်လက်နက်ကင်တော်လန်နေမှုတွေအဆုံးသတ်သွားတာလည်းဖြစ်ပါတယ်။ PKK ခေါင်းဆောင်အိုဂျလန်ကဒီအဖွဲ့ကိုဖျက်သိမ်းမှုနဲ့လက်နက်ချဖို့ဒီသတင်းပတ်အစောပိုင်းမှာပြောကြားခဲ့တာဖြစ်ပြီးတော့ PKK ကအခုစနေနေ့မှာပထမဆုံးတုံ့ပြန်ဆောင်ရွက်တာပါ။ကောင်းဆောင်ဥကြလန်တောင်းဆိုတဲ့ငြိမ်းချမ်းတဲ့ဒီမိုကရေစီလူမှုအဖွဲ့အစည်းတည်ထောင်ရေးကိုအကောင့်ထဲပို့ဖို့အခုလိုပြစ်ခတ်ရဆဲတာဖြစ်ကြောင်း PKK အမှုဆောင်ကော်မတီကသတင်းထုတ်ပြန်ပါတယ်။သူတို့တပ်ဖွဲ့ဝင်တွေဟာသူတို့ကိုလာပြီးတိုက်ခိုက်မှသာပြန်လည်တိုက်ခိုက်မှာဖြစ်ကြောင်းအီရတ်နိုင်ငံမြောက်ပိုင်းမှာအခြေစိုက်တဲ့ PKK ကော်မတီကပြောပါတယ်။တူရကီလူဦးရေ85တန်းနဲ့ရာဂိုင်းနှုတ်20ရှိတဲ့ကတ်လူမျိုးတွေကလွတ်လပ်ရဖို့1984ခုနှစ်ကတည်းကလက်နက်ကင်တော်လှန်နေတာဖြစ်ပြီးတော့ဒီ PKK အဖွဲ့ကို Turkey American နဲ့ EU ယောပတ်သမဂ္ဂတို့ကအကြမ်းဖက်ဖွဲ့ဖြစ်သတ်မှတ်ထားပါတယ်။တိတ်မကြခင်ကတော့ဒီဖွဲ့ကလွတ်လပ်ရဖို့တဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဖို့ကတ်တွေရဲ့ကိုယ်ပိုင်ယဉ်ကျေးမှုနဲ့ဘာသာစကားသုံးစွဲခွင့်ရဖို့အတွက်တောင်းဆိုနေရလည်းဖြစ်ပါတယ်ခင်ဗျာ။